တက်တာရဲ့ဣရိယာပုတ်လေးတွေကိုတည်တည်ချာချာစနစ်တကျရွေးချယ်ပြီးတော့ယောက်ျားဆိုရင်လည်းပဲတံပလင်ခွေတံပလင်ခွေရဲ့အထက်မှာပဲပဲလက်လေးပုံညာပဲလက်လေးတင်းပြီးတော့ခါလေးဖြောင်းဖြောင်းထားကောင်းလေးတက်တဲ့သားသိစီလေးတွေကိုမိုင်းပြီးတော့နောက်ခံလေးတွေပိုက်ထားမှာဖြစ်တယ်။သိစီလေးတွေမိုင်းနောက်ခံလေးတွေပိုက်ပြီးတော့မိမိရဲ့စိတ်ကနာသေးဖြားလေးနဲ့မှာခပ်ပြီးတော့ရှုမှတ်ပွားများမှာဖြစ်တယ်။ကရောဒါကယောက်ျားများရဲ့ထိုင်တဲ့ဣရိယာပုတ်တချို့တချို့မျိုးသမီးကြတော့လည်းပဲကြုံကြုံထိုင်တဲ့အလေးချင်းရှိတဲ့ပုဂ္ဂိုလ်တွေမှာလည်းပဲကြုံကြုံထိုင်ရမှာဖြစ်ပါတယ်ကြုံကြုံထိုင်ပြီးတော့ပဲဖက်လက်ရဲ့ပေါ်မှာညာဖက်လက်လေးတင်းပြီးတော့ဒီလိုပဲထိုင်ပြီးတော့အခုအလုတ်ဝိဒ္ဓရားနားနေတဲ့အချိန်မှာတော့ဝင်လေနဲ့ထွက်လေမရှုမှပါသေးနဲ့အောင်အလုတ်ဝိဒ္ဓရားနားပြီးပြီဆိုတဲ့အချိန်ကအကျမ်းမှာအဲ့ဒီဝင်လေထွက်လေကိုရှုမှပွားများမှာဖြစ်တယ်ဒီနေ့ဒီဒုတိယမြောက်နေ့ဖြစ်တဲ့အတွက်ဒုတိယမြောက်နေ့မှာဝိရိယကိုအလေးပေးပြီးတော့အလုတ်ဝိဒ္ဓရားနဲ့ဆက်ဆက်ပတ်သက်ပြီးတော့နာချမ်းမသာမယ်နေ့ဖြစ်ပါတယ်ဝိရိယနဲ့ဆက်ဆက်ပတ်သက်ပြီးတော့နာချရမယ်ဆိုတဲ့အချိန်ကကြတော့ဝိရိယရဲ့သဘောသဘောကိုနားလည်မှဖြစ်မယ်ဝိရိယဆိုတဲ့သဘောဟာစံတင်ဖက်ကိုတော်လာဖယ်ရှားပြီးတော့သတိသမာဓိပညာတွေကိုဖြစ်ပေါ်လာအောင်ကျူစာပွားများအားထုတ်ခြင်းဟာဒါဝိရိယပဲဖြစ်ပါတယ်တရားလုပ်တယ်တရားအားထုတ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့စကလုံးကိုတိတိချာချာလေးစစ်စစ်ကြည့်ဝိရိယစကလုံးဥတည်နေဆိုတာကိုပေါ်လင်းပါဒါကြောင့်ဝိရိယအစမတအရေးကြီးပါစတဲ့ဘက်ကိုကြော်ဖြတ်တဲ့နေရာမှာယောဂီသူတော်ဘောင်းပေါင်းတို့အနေအချင်းဝိရိယဟာရှိခုစွာပထမအမှုဆုံးသမာဓိကိုတည်ဆောက်တဲ့နေရာမှာလောအမတအရေးကြီးပါလေ။ယောဂိသူတော်ကောင်းပေါင်းတို့ဝိရိယဆိုတာစံကျင်ဖက်ကိုကြော်ဖြတ်တဲ့သဘောလို့ဆိုတဲ့အတွက်ဒီနေ့မှာယောဂိသူတော်ကောင်းပေါင်းတို့ရဲ့ဌာနကိုကြည့်မယ်ဆိုရင်ရုပ်နဲ့စိတ်ကမညီမျှကြသေးတဲ့အတွက်ယောဂီတွေမှာဒီနေ့အထက်ထွက်နေရင်ဆိုင်ကြုံတွေ့နေရဆဲဖြစ်ပါယုံဘက်ကိုကြည့်မယ်ဆိုရင်လည်းပဲတောင်းတနာတို့ညောင်းညာတာတို့ကြိုက်ခဲတာတို့အောင်းနာတို့အင်းနာတို့ထုံချင်နာတို့ယောဂီတိုင်းယောဂီတိုင်းမှာဒီအထက်ထွက်နေရင်ဆိုင်ကြုံတွေ့နေရတာဟာပြောချင်လို့ပါဒီလိုပါပဲစိတ်ဘက်ကကြည့်မယ်ဆိုရင်လည်းစိတ်ကလည်းပဲဟိုအတွေ့အာယုံရှိရောက်သွားလိုက်ဒီအတွေ့အာယုံရှိရောက်သွားလိုက်မိမိရောက်ဝင်နေတဲ့နေရာဌာနကိုစိတ်ဒီအပြင်အပြင်ဖက်သို့ထွက်ထွက်ပြေးသွားတာလေးတွေကိုအကဲခါပြီးကြည့်မယ်ဆိုရင်ထွက်ပြေးသွားလိုက်လိုက်ဖမ်းလိုက်ထွက်ပြေးသွားလိုက်လိုက်ဖမ်းလိုက်နဲ့တလူပဲအချိန်ကုန်သွားခဲ့တာများပါလေ။ဒါဆိုရင်ရုပ်ဘက်ကကြည့်မှဆိုရင်လည်း မမြတာသေးဘူးစိတ်ဘက်ကကြည့်မယ်ဆိုရင်လည်းပဲမမြတာသေးဘူးဆိုတဲ့အနေအထားလေးတွေကိုကြုံတွေ့နေရတာဖြစ်ပါတယ်ဒီမှာယုတ်ဒီနာကျင်ကိခဲမှုအမျိုးမျိုးဖြစ်နေတယ်ဆိုတာဘာကြောင့်နာကျင်ကိခဲမှုအမျိုးမျိုးဖြစ်နေရတာလဲဆိုစိတ်မငြိမ်ညှ့လို့ကိုပဲယုတ်ကနာကျင်ကိခဲတောင့်တင်ထုံနာကျင်ကိတ်တွေဖြစ်နေကြတဲ့အချင်းဖြစ်ပါလေ။စိတ်မညီမြလို့ယုတ်မညီမြတာဖြစ်ပါလေ။ထုံနည်းတူစွာပါပဲ။စိတ်ဘက်ကကြည့်မယ်ဆိုရင်လည်းပဲမကြာခဏထွတ်ထွတ်ထွတ်ထွတ်ပြီးနေတာပါကြောင့်လေယုတ်မညီမြလို့စိတ်မညီမြအချင်းပဲဖြစ်တယ်။အဲ့ဒီမညီမျှခြင်းသဘောတရားတွေဟာဘာလဲဆိုအခက်ခဲပဲဖြစ်ပါလေခက်တကအခက်ဆုံးမှာဖြင့်ညစီမိတ်ပြီးတော့ငိမ့်ငိမ့်လေးထင်ရတဲ့အလုပ်ဟာအခက်ဆုံးအလုပ်ဆိုတော့ယောဂီတို့ကိုယ်တိုင်ကလက်တွေ့ခံစားနေကြပါတယ်အခြားတစ်ပါးသောအလုပ်တွေမိမျှတဲ့ထက်ခဲတဲ့ပင်ပန်းနဲ့လို့စိုးစီကမှုတရားအလုံးလုံးမခက်ပါဘူးအခုတရားအလုံးကြတော့အဲ့ဒီမှာအခက်ခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေဒီအခက်ခဲကိုရင်ဆိုင်ကြုံတွေ့နေရတဲ့အချိန်မှာမိမိရဲ့အခက်ခဲကိုလည်းပဲမြည်သူတူတရားဟောကမှဝင်ရောက်ပြီးတော့ဖြည့်ရှင်ပေးလို့မရဘူးမိမိမှာရှိတဲ့သတ္တသတိဝိရိယသမာဓိပညာတို့နဲ့သာလင်ဖြည့်ရှင်းရတာဖြစ်ပါတယ်တရားလုံးချောင်ဖြစ်ပေါ်လာတဲ့အခက်အခဲကိုသတ္တသတိဝိရိယပညာနဲ့မှဖြည့်ရှင်းနိုင်ပါခြားတစ်ပါးသောဆွေမျိုးမိတ်ဆွေကဟာငွေချင်းအပေါင်းအသင်းမိတ်ဆွေတွေဘယ်သူမှကုညီဖြည့်ရှင်းပေးလို့မရဒါဆိုရင်အခက်တကအခက်ဆုံးသောအခက်အခဲနဲ့ရင်ဆိုင်ကြုံတွေ့တယ်သို့သောအခက်အခဲဆိုတာဆိုတဲ့အရာအလုံးဟာနည်းနည်းတဲ့အသည့်ဉာဏ်ထုတ်ယူဖို့ဖြစ်ပေါ်လာခြင်းပဲဆိုတာကိုတော့ယောဂီတို့နားလည်ထားဖို့လိုအပ်ပါတယ်မိမိစိတ်သဘောဝရဲ့သဘောဟာပင်ကိုအတိန်းဆိုရင်ကိလေသာတွေနဲ့ရောထွေးရှက်တင်းနေတဲ့စိတ်ဖြစ်ခြင်းကြောင့်တန့်ရှင်းတဲ့စိတ်တွေမဟုတ်ပါဘူး။အဲ့ဒီတန့်ရှင်းတဲ့စိတ်မဟုတ်တာကိုပြောင်းလဲဖို့တန့်ရှင်းဖို့ဆိုတာအခက်အခဲတစ်ခုခုတွေ့မှာတွေ့ကြုံလာတဲ့အခက်အခဲကိုတီးခန့်ခြင်းနဲ့ကြော်ဖြတ်နိုင်မှပြောင်းလဲမှုဆိုတာဖြစ်လာနိုင်ပါတယ်။ယောဂီသူတော်ကောင်းပေါင်းတို့အဲ့ဒီတီးခန့်မှုနဲ့ကြော်ဖြတ်ခြင်းဆိုတဲ့နေရာမှာဝိရိယပဲဖြစ်ပါ။ဝိရိယဆိုတာကတော့မဖြစ်ပေါ်သေးတဲ့ဟုတ်ဖြစ်ပေါ်လာပြီးဖြစ်တဲ့အကုသိုလ်ကိလေသာတရားတွေကိုတွန်းလှန်ဖယ်ရှားခြင်းနဲ့မဖြစ်သေးတဲ့ဒတိသမာဓိပညာတွေကိုဖြစ်ပေါ်လာအောင်ထုတ်လုပ်ပေးခြင်းဟာဒတိရဲ့ဒီဝိရိယရဲ့ဓာတ်ပုံပဲဖြစ်ပါတယ်။ဒါကြောင့်မိမိတို့ရဲ့ခန္ဓာကိုယ်ထဲမှာသင်ခဲတယ်ညောင်းညာတယ်တောင်းတင်းတယ်အောင်းတယ်ဆူးတယ်ပူတယ်တမျိုးမျိုးဖြစ်လာအတတ်နိုင်ရောဝီရိယနဲ့တိခံပြီးတော့ကြောဖြာမှာဖြစ်ပါတယ်တောင်းတင်းတယ်ညောင်းညာတယ်ခက်ခဲတယ်အောင်းတယ်ပူတယ်ဆူးတယ်ဆိုတာအခက်ခဲပဲဒီထက်ခက်ခဲတဲ့အရာတော့မရှိတော့ပါဘူးဒါပေမဲ့လို့အဲ့ဒီအခက်ခဲတဲ့မှာစိတ်ရှည်ဆွဲပန်းတင်းခံပြီးတော့ရ
ှုကြည့်ရမှာဖြစ်ပါတယ
်အဲ့လိုစိတ်ရှိစွဲပန်တည်ငြိမ်ခံပြီးတော့ရှုကြည့်တဲ့အချိန်မှာတစ်ချိန်ထက်တစ်ချိန်ပို့ပို့ပြီးတော့ခက်ခဲခက်ခဲခက်ခဲလာတာတည်းတွေ့ရပါလိမ့်မယ်မနေ့တရက်နဲ့ဆိုင်ရင်ဒီနေ့ဒီပိုးပို့လို့ခက်လာပါလိမ့်မယ်ဒီနေ့တရက်ထက်မနေ့ဖာဆိုရင်ပိုးပို့လို့ခက်လာပါလိမ့်မယ်မနေ့ဖန်တရက်ကနေနောက်တရက်ဆိုအစွမ်းကောအခက်ခဲတွေတွေ့လာပါလိမ့်မယ်သို့သောအစွမ်းကောအခက်ခဲတွေ့တဲ့အချိန်မှာအစွမ်းကောတိခဏနိုင်မှုစွာအားနဲ့ဝိရိယနဲ့ကြိုးစားလိုက်မယ်ဆိုရင်တော့အဲ့ဒီအချက်အခဲလေးတွေကျော်လွှားသွားမှာပါအခက်အခဲရှိရဆိုရင်ဖြေရှင်းတဲ့ဤတွေလည်းရှိပါတယ်တိခံပြီးတော့ကျော်ဖြတ်မယ်အရာလည်းရှိပါတယ်အဲ့ဒါကိုခဏခဏမဆွေပဲနဲ့ခန္ဓာမှာပေါ်ပြနေတဲ့ရုပ်ရဲ့ဖောက်ပြန်မှုသဘောဝသဘောလေးတွေကိုတည်တည်ချာချာအသက်ခတ်ကြည့်လိုက်ပါမိမိရဲ့အတိအမြင်လေးတွေဟာနည်းနည်းတိခိုင်းရင်စိတ်ဓာတ်လေးတွေနည်းနည်းကျစ်လက်လာပါလိမ့်မယ်ခမျက်မျက်တိခိုင်းရင်ခမျက်မျက်ကျစ်လက်လာပါလိမ့်မယ်တော်တော်များများတိခိုင်းနေတဲ့စွမ်းအားပြည်လိုက်စိတ်တက်ပြီးပူပူပြီးတော့จิตလက်လာမှာပါအဲ့လိုစိတ်တက်จิตလက်မှုจิตလက်တိတ်တည်လာတဲ့စိတ်တက်သည်ခိလေသာကိုဖယ်ရှားနိုင်ပါတယ်စိတ်တက်သည်จิตလက်တိတ်တည်လာသည်နဲ့အမြတ်ဝရိယဤတတိဤသမာတိဟောအာသဘောမျိုးအနေနဲ့ဖြစ်ပေါ်လာပါတယ်ယောဂီသူတော်ကောင်းတို့ပြမိတို့အနေနဲ့ခက်ခဲကိုကြော်ဖြတ်တဲ့နေရာမှာအရေးကြီးအဓိကကျတဲ့အတွက်ကြောင့်အဓိကလိုအပ်တဲ့အချက်ကဘာလဲအတိတ်တန်တချက်ဆုံးဖြတ်ချက်ကိုလည်းချတတ်ဖို့လိုအပ်ပါတယ်အတိတ်ထံကံတာချက်ဆုံးချက်ချက်ချနိုင်မှဝိရိယကအင်ပြီးအာပြီးထွက်လို့ရပါတယ်အတိတ်ထံကံတာချက်ဆုံးချက်ချက်ဆိုတာကတရားအလုံးဘွားများအားထုတ်တဲ့နေရာမှာပဏ္ဏမတိနာယီအဝတ်မကြည့်ရင်မဆွေဘူးတိခံပြီးတော့အရှုမဲ45မိနစ်မပြည့်ရင်မရွှေဘူးတိခံပြီးတော့ရှုမဲဆိုတဲ့စိတ်ရဲ့ကံတချက်ပဲဖြစ်ပါတယ်။နိုင်ရင်အဝတ်မပြည့်သေးသေးကာလပတ်လုံးမရွှေဘဲနဲ့တိခံတိခံတိခံပြီးတော့လေ့ကျင့်ရမှာဖြစ်တယ်။နိုင်ရင်အဝတ်ပြည့်လာမှရွှေလိုက်တယ်ဆိုရင်မိမိအတိတ်ထံတန်တထားတဲ့တန်တချက်တွေကိုပြည့်ပြီးသွားတဲ့အတွက်စိတ်ဟောင်းအားဆိုတာဖြစ်ပေါ်လာပါတယ်ဒီလိုနဲ့နောက်တစ်ချိန်ရောက်တဲ့အချိန်ကကြတော့35မိနစ်မိနစ်40 45မိနစ်မိနစ်50မိနစ်50နဲ့55မိနစ်လို့တစ်ချိန်လင်5မိနစ်5မိနစ်5မိနစ်တူတူတူတူပြီးတော့တိခံရှုမှတ်သွားမှာဖြစ်တယ်အဲ့လို5မိနစ်5မိနစ်တူတူတူတူပြီးတော့တိခံရှုမှတ်ပွားများသွားမယ်ဆိုရင်တော့စိတ်တည်းရဲ့ဝိရိယကနေလေ့ကျင့်လေ့ကျင့်လေ့ကျင့်လေ့ကျင့်ကနေတတိတဲ့အားလေးလဲကောင်းလာကောင်းလာကောင်းလာပါလိမ့်မယ်တတိအာကောင်းလာပြီဆိုတဲ့အခါဝိရိယနဲ့တတိသည်တသာတဲ့ပေါင်းစပ်လာမယ်ဆိုရင်တော့ တီကြည်နေတဲ့မူလို့ဆိုရတယ်သမာဓိဆိုတာဖြစ်ပေါ်လာပါလိမ့်မယ်အဲ့ဒီသမာဓိဖြစ်ပေါ်လာမှလည်းပဲမိမိတို့တရားအလုံးဝများအားထုတ်တဲ့အခါမှာတစ်ခုခုစိတ်ဝင်စားလာမှာဖြစ်တယ်အခုအချိန်ပိုင်းမှာတော့နှရမြောက်တာရှိသေးတဲ့အတွက်ယောဂီတဲ့ယောဂီတဲ့အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရနေဖြစ်ပါတယ်မိမိတဦးတယောက်ထဲအခက်အခဲတွေ့ကြုံနေလို့မယူဆပါနဲ့အလုံးသောယောဂီတွေကနေပြီးတော့အခက်အခဲဒီလိုပဲတွေ့ရစမြဲပဲဖြစ်ပါတယ်သို့သောအဲ့ဒီအခက်အခဲရှိရင်လေ့ကျင့်မှုနဲ့အခက်အခဲကိုတီးခံဆွဲတန်စွာဖြင့်ကျော်ဖြတ်နိုင်မယ်ဆိုရင်အခက်အခဲရဲ့အဆုံးမှာပြည်လည်မှုဆိုတာရှိပါတယ်တရားအလုံးဝများအားထုတ်တဲ့အခါမှာအခက်အခဲဆိုတာရှိကုန်ရှိပြီးနေမှရပါတယ်အဲ့ဒီအခက်အခဲဒီပင်လည်းမိမိတို့ရဲ့ဝိရိယအတွက်လေ့ကျင့်စရာနေရာတစ်ခုပဲဖြစ်ပါတယ်အခက်အခဲမရှိရင်ဝိရိယပေါ်ပေါ်နဲ့လဲဆွမ်းအားရှိသလောက်လေ့ကျင့်ခွင့်မရပါဘူးထို့အခက်အခဲဒီပင်လင်ဝိရိယအတွက်လေ့ကျင့်စရာနေရာလည်းဖြစ်ပါတယ်ယောဂီသူတော်ကောင်းအပေါင်းတို့ထို့အခက်အခဲကိုမိမိတို့အနေနဲ့တိခံတိခံတိခံပြီးတော့မှဝိရိယနဲ့ကြော်ဖြာမှာဖြစ်ပါဒါကတော့ရုပ်နဲ့ဆက်ဆက်တဲ့အခက်အခဲပဲဖြစ်ပါတယ်။နာမ်နဲ့ဆက်ဆက်တဲ့အခက်အခဲ၊စိတ်နဲ့ဆက်ဆက်တဲ့အခက်အခဲတွေလည်းပဲညာစွာရှိနေပါတယ်။ရုပ်နဲ့ဆက်ဆက်တဲ့တောင်းတင်းညောင်းညာကြိတ်ခဲပူထုံနာခြင်းဆိုတဲ့သဘောတရားလေးတွေရှိတယ်လို့စိတ်ဘက်ကလက်ကြည့်မယ်ဆိုရင်လည်းပဲထွက်ပြေးသွားလိမ့်လိမ့်ဖမ်းလိမ့်ထွက်ပြေးသွားလိမ့်လိမ့်ဖမ်းလိမ့်ထွက်ပြေးသွားလိမ့်လိမ့်ဖမ်းလိမ့်နဲ့အချိန်ကုန်သွားပါတဏှာရည်ကြည့်လို့10မိနစ်ပြည့်အောင်စိတ်တည်ငြိမ်ခွင့်မရသေးပါဘူးယောဂီတို့စိတ်ကခဏခဏထွက်ပြေးနေတာဘာကြောင့်လဲဒါကိလေသာတို့ရဲ့ခြေလေနေခြင်းများသဘောပါပဲသမိတ်စန္ဒနိဝရဏအစရှိတဲ့နေဝရဏတရား၅ပါးတွေကနေဝင်ရောက်နောက်ရှက်နေခြင်းဖြစ်ပါတယ်မိမိတို့ရဲ့အတွင်းစိတ်တွေဟိုတွေးသွားတယ်ဒီတွေးသွားတယ်ဟိုဟိုဒီဒီတောင်းတောင်းအီအီတွေးနေတယ်ဆိုတာအတွင်းလေးတွေကိုအကဲခါပြီးကြည့်မယ်ဆိုရင်တခါတည်းအတွက်တော့မိမိတို့အရင်နှောင်းကတွေ့ကြုံခံစားခဲ့မှုတဲ့နှစ်သက်စရာအာယုံလေးရဲ့အပေါ်မှာသွားပြီးတော့စိတ်ညှို့မိတယ်ဆိုရင်လည်းနှစ်သက်ကြည်နတ်တဲ့စိတ်တွေကိုခဏခဏခဏခဏတွေးတွေးနေတတ်ပါတယ်အဲ့ဒီကြည်နတ်နှစ်သက်တဲ့စိတ်တွေကိုခဏခဏတွေးနေခြင်းဟာကာမိစန္ဒနိဝရဏတရားတွေကနေပြီးတော့မိမိရဲ့အတွင်းစိတ်တန်တာမှာသိအောင်ပြီးတော့မှချက်လေလွမ်းမိုးနေခြင်းပဲဖြစ်ပါတယ်။နေသက်စရာအာယုန်တွေကိုတစ်ခုပြီးတစ်ခုတွေးနေတယ်ဆိုရင်အော်ကာမိစန္ဒနိဝရဏတရားတော်ဝင်ပြီလို့သိရှိနားလည်ရမှာဖြစ်ပါတယ်။တကယ်တော့အတွေးဆိုတာမသိလို့တွေးနေတာပါမိမိအသိကနေပြီးတော့သိလိမ့်နိုင်ပြီဆိုရင်တော့ဒီအတွေးဟာတွေးလို့မရပါဘူးတွေးဆိုတဲ့နိဝရဏသဘောတရားတွေဟာအတိမရှိလို့ခြေလည်နေတာပါတကယ်အသိရှိရင်အတိခံနိုင်တဲ့သဘောမဟုတ်ပါဘူးသိလိုက်ခြင်းနဲ့ချက်ချင်းပဲအတွေးဟာရက်ဆဲသွားပါတယ်တခါတည်းကံမိစန္ဒနိဝရဏသဘောတရားတွေနဲ့တွေးတွေးနေတတ်တဲ့သဘောတွေမဟုတ်ပဲမကြည်နဲ့တဲ့အတွေးလေးတွေကိုလည်းပဲတခါတည်းကတွေးတွေးနေတတ်ပါလေ။ဟိုလူကိုအလိုမကျတာတို့ဒီလူကိုအလိုမကျတာတို့အလိုမကျအာမယစိတ်ထဲကခုလူလူဖူးသက်သက်ခု kululu antete putite phin ni de thu sait tai ye thabo thabawa le de ko kae kha bi chi lai ba ma chi nat de atwi de ko twi ni de su yi ai di ma chi nat de atwi ha pya ba da nivarana lo kho ba အဲ့ဒီပြာပါဒနိဝရဏတွေကိုဝင်ရောက်လွန်မှုပြီဆိုရင်လည်းပဲရှုခွက်နဲ့ရှုချက်ဟာမတည့်တော့ပါဘူးအဲ့ဒီအချိန်မှာအတွေးဝင်ရောက်နောက်ဆက်လို့ဘူးပဲဝင်လေနဲ့ထွက်လေတဲ့အောင်မရှုနိုင်ဘူးအတက်နဲ့အဆင်းလုံးနေတဲ့ပုဂ္ဂိုလ်လည်းပဲအတက်အဆင်းမလုံးနိုင်တော့ပဲနဲ့အဲ့ဒါလိုဖြစ်တတ်တယ်ဖြစ်ပျက်ကိုရှုနေတဲ့ပုဂ္ဂိုလ်လည်းပဲဖြစ်ပျက်မရှုနိုင်တော့ပဲဖြစ်တတ်တယ်မကျင့်တဲ့အတွေ့အလိုမကျတဲ့အတွေ့စိတ်ထက်အောင်သက်သက်ခုလူလူဖုတ်တဲ့ဖြစ်နေတာဟာလည်းပဲကိလေသာနေဝရဏတရားပါပဲအဲ့ဒါဟာပြာပါဒနေဝရဏတရားလို့ခေါ်ပါတယ်တခါတရံကြတော့မိမိတို့ရဲ့စိတ်ထက်မှာကောကောဆာလောက်ခဲ့ပြီးတဲ့အကုသိုလ်ဒုစရိုက်အမှုတွေကိုတွေးတွေးပြီးတော့လဲပူပန်းနေတတ်ပါတယ်မလောက်ရသေးတဲ့ကောင်းမှုကုသိုလ်တွေကိုမလောက်လိုက်ရလေချင်းလို့တွေးတွေးပြီးတော့လဲပူပန်းနေတတ်ပါတယ်ပြုတ်ခဲ့မှုတဲ့မကောင်းမှုနဲ့မပြုတ်လိုက်ရသေးတဲ့ကောင်းမှုတွေကိုတွေးတွေးပြီးတော့စိတ်ထဲမှာပူလောင်နေတတ်ပါတယ်ပူလောင်ရဲ့အချိန်မှာစိတ်တွေကိုပြန်ချင်းပြီးတော့ထိမ့်ချုပ်လို့မရအောင်မရတော့အောင်ဖြစ်တတ်ပါတယ်အဲ့ဒီအနေအထားမျိုးတွေကိုတွေးတွေးတွေးတွေးနေတဲ့ဆွင်ဩဒိသကောကောသနေဝရဏတရားတွေဝင်ရောက်လွန်မှုချင်းခံလိုက်ရသည်လို့ဒီလိုနားလည်ရမှာဖြစ်ပါတယ်တခါတည်းရန်ကြတော့အဲ့ဒီမှာတန်လျက်လေးတွေမကြခဏမကြခဏဝင်ရောက်လာတတ်ပါတယ်ဝိသိကိစ္စနေဝရဏသဘောနေအဖြစ်တခါတည်းရင်ကြတော့လဲအိတ်ချင်းနိုင်ပြီးမှုခေါင်းလေးဆွဲပြီးတော့ခုလိုအလောက်ပေးတရားနာတဲ့အချိန်မှာတော့ခဏခဏခေါင်းလေးဆွဲချပြီးတော့ငက်ငက်ကြွားတတ်ပါတယ်အဲ့ဒါကတော့ဌိနမိတ်တာနေဝရဏတရားတွေပဲတာရီဒီမိမိရဲ့တရားရှုခွက်ထဲမှာဝင်ရောက်ပြီးတော့နောက်ဆက်တတ်တဲ့အနောက်ဆက်ဟန်တာတွေပါပဲယောဂီတို့အဲ့လိုအနောက်ဆက်ခန့်ခွက်ဟန်တာတွေကနေပြီးတော့မှဟန်တာနေတာကိုဝိရိယကနေအဲ့ဒီဟန်တာနောက်ဆက်ခန့်ခွက်တတ်တဲ့နေဝရဏတရားတွေကိုကြော်ဖြတ်တာဖြစ်ပါတယ်ဘလို့ကြိုပြရမှလဲဆိုရင်မိမိတို့ဝင်လေထွက်လေအတွေးလေးမြတ်တစ်ခုခုဝင်လာပြီဆိုရင်ဝင်လေကိုပွားဝရှူသွင်းပွားဝရှူထုတ်ဒီလိုလောက်ရမှာဖြစ်ပါတယ်အဲ့လိုဝင်တဲ့လေနဲ့ထွက်တဲ့လေကိုဝါဝရှူသွင်းဝါဝရှိုက်ထုတ်ဒီလိုလောက်လိုက်တဲ့အချိန်မှာအတွေးလေးတွေဟာခဏခက်တာတော့ရပ်သွားပါလေပါကြောင့်ခဏခိတရက်သွားတာလဲဝီရိယကနေအတွင်းရှိတဲ့နေရာအင်းနဲ့အားနဲ့ဆူးဆိုင်ပြီးထည့်လိုက်တဲ့အခါမှာအတွင်းလေးတွေလှုပ်ဆူရတဲ့နေဝရဏတရားတွေဟာဖယ်ရှားသွားခြင်းပဲဖြစ်ပါလေ။ယောဂီတို့ကောင်းပေါင်းတို့တခါပြန်ကြတော့အဲ့ဒီမှာမိမိခန္ဓာကိုယ်ကနေကိုက်ခဲတဲ့တောင့်တင်းတဲ့ညောင်းကြတဲ့အစအစဖြစ်လာခြင်းအဲ့ဒီအချိန်မှာလည်းပဲဘလို့မှလုံးလုံးမနိုင်ဘူးဆိုရင်ဝင်လေထွက်လေကိုဝါဝရှုသွင်းဝါဝရှိုက်ထုတ်ဒီလိုအချိန်များစွာလုံးကြည့်ရမှာဖြစ်ပါတယ်တကယ်တော့ထုံနေခြင်းနဲ့နာနေခိုက်တယ်ခဲတယ်တောင့်နေတင်းတယ်ဆိုတဲ့သဘောလေးတွေဟာဝင်လေနဲ့ထွက်လေကိုဝင်လေထွက်လေဆိုတဲ့အရှုခံအာယုံရဲ့အပေါ်မှာဝိရိယနဲ့တတိအစဉ်ကြောက်ရွံ့နေခြင်းမရှိလို့ဘိုးပဲစိတ်တွေပြန်လွင်ပြေးလွှာများရတာနဲ့တာကျင်ကြက်ခက်လာခြင်းပဲဖြစ်ပါလေ။ဒ ဒါကြောင့်မလို့စိတ်မငြိမ်များလို့ရုပ်မငြိမ်များပဲဖြစ်ပါလေ။အဲ့ဒီအချိန်မှစိတ်ကိုညီမြအောင်ပြန်ပြီးတော့မှပြုလုပ်ရမှာဖြစ်ပါလေ။စိတ်ကိုညီမြအောင်ဘယ်လိုလုပ်ရမှာလဲ။ဝင်လေနဲ့ထွက်လေကိုဝဝရှူသွင်းဝဝရှိန်ထုတ်ဒီလိုလုပ်ရ။တစ်ခါတည်းကျတော့လေခါးကိုနည်းနည်းလေးဆန့်ပေးလိုက်အနေတော်လေးဖြစ်လာတတ်ပါလေ။အဲ့ဒီအချိန်မှာသတိအားတွေလည်းပြန်ကောင်းလာပြီးတော့ဝိရိယအားထည့်လိုက်သတိအားတွေပြန်ကောင်းလာနိုင်ပါလေ။အဲ့လိုသတိအားတွေကောင်းလာတဲ့အချိန်ကကြတော့ဝင်လေနဲ့ထွက်လေထွက်လေနဲ့ဝင်လေဒီလိုရှုတည်တဲ့အခါစိတ်ပြန့်လဲကြီးလွားမှုများလာပြီဆိုရင်တလုံးတူပြီးတော့ရှုမှတ်ပေးရမှာဖြစ်ပါလေ။နေတိုင်းကဖေးနေကြတဲ့ဝင်းနဲ့လေးဝင်းလေးထွက်လေးဆိုတာနဲ့တည်းရပ်မနေပဲနဲ့ဝင်းလေးထီးထွက်လေးထီးလို့ဒီလိုရှုမှတ်မှာဖြစ်ပါတတိမြေယာပထမဒုမာရှေတုသည့်ဆိုတဲ့အတိုင်းဒီနေ့ဟာအရှိရှိမသိတို့တို့ဝန်တည်ရမယ်လို့ဆိုလိုတဲ့အတွက်အရှိတို့ဝင်လျက်အရှိတို့ကိုတည်ရမယ်လို့ဆိုပေမဲ့ဝင်သွားတယ်လေနခွန်ကြာနေလမ်းမှာပုတ်တိုက်ပုတ်တိုက်ပုတ်တိုက်သွားတဲ့အခါမှာကြာကြာထိရင်ရှိရှိတည်တယ်လို့နားလည်တို့တို့လေးထိသွားတယ်ဆိုရင်တော့အဲ့ဒါခဏကလေးထိသွားတယ်ဆိုရင်တို့တို့လေးဝင်သွားတယ်ဒီလိုသိရမှာဖြစ်တယ်ထွက်လေလည်းပဲတခါတရံညတော့အဲ့ဒီထွက်လေကနေပြီးတော့မှကြာကြာပုတ်တိုက်ပြီးထွက်သွားတယ်ဆိုရင်ဒါရှည်ရှည်ထွက်သွားတာပဲလို့သိရခဏလေးပုတ်တိုက်ထိခိုက်ပြီးတော့ထွက်သွားတယ်ဆိုရင်တော့တူတူထွက်သွားတယ်လို့ဒီလိုသိရအရှင်းဆုံးကတော့ဝင်လေနဲ့နာခေါင်းဖြာနေလေးနံကိုပုတ်တိုက်ပုတ်တိုက်သွားတာကိုထိထိနေတာလေးတွေကိုတိတိနေအောင်လုပ်အောင်မှာဖြစ်ပါလေတိတိပြီးတဲ့နောက်မှာတော့ဝင်လေထိထွက်လေထိဒီလိုရှုမှတ်မှာဖြစ်ပါလေအရင်အရင်တော့စိတ်ဓာတ်ဥပဒနာကိုအလင်းအမြန်ကူးစီလိုတဲ့ဆန္ဒနဲ့ဝင်လေသည်ထွက်လေသည်လို့ဒီလိုပေးတာရှိပါဒါကတော့အဲ့ဒီမှာစိတ်ဓာတ်ဥပဒနာကိုရှုလို့တဲ့ပုဂ္ဂိုလ်ကိုဥတည်ပြီးပေးခြင်းဖြစ်ပါဒီနေ့တို့သူတော်ကောင်းအပေါင်းတို့အနေအချင်းတော့ခန္ဓာဥပဒနာကနေသွားမှဖြစ်တဲ့အတွက်ခန္ဓာဥပဒနာဆိုရင်ဝင်လေရဲ့ထိထိထိသွားတဲ့သဘောကိုတိတိနေအောင်လေ့ကျင့်ရမှာဖြစ်ပါထွက်လေရဲ့ထိထိထိသွားတဲ့သဘောတွေကိုတိတိတိတိနေအောင်လေ့ကျင့်ရမှာဖြစ်ပါတီဗီဗီဆိုရင်ဝင်ဝင်တဲ့လေထိထိသွားတယ်ဝင်တဲ့လေကနေနှခေါင်းဖြာနှလေးကိုထိထိထိသွားတယ်ဝင်လေထိထွက်တဲ့လေကနေနှခေါင်းဖြာနှလေးကိုထိထိထိသွားတယ်ထွက်လေထိဒီလိုရှုမှတ်ပွားများမှာဖြစ်တယ်တခါတည်းဟန်ကြတော့အဲ့ဒီမှာဒင်းချပြီးတော့စိတ်တွေမရတာမွန်ချလာတတ်ပါအလုံးမွန်ချလာပြီးတော့မောလာဆိုင်ဝင်လေနဲ့ထွက်လေယူယူပဲရှုရမှာဖြစ်ပါမမောဘူးမပင်ပန်းဘူးဆိုရင်တော့ဝင်လေထိထွက်လေထိဝင်လေထိထွက်လေထိဒီလိုရှုသိရမှာဖြစ်ပါတယ်အဲ့ဒါလို့တလုံးတူပြီးရှုတဲ့အချိန်မှာဝိရိယအင်အားကပုံပြီးထဲရပါတယ်ဒီနေရာမှာဝိရိယဝိရိယလို့ပြောနေတာကဝိရိယဆိုတာကဒီနေရာအနေနဲ့သုံးရမယ်ဆိုရင်ဂယုစိတ်ချင်းကိုပြောတာဖြစ်ပါတယ်။ဘာကိုဂယုစိတ်ရတာလဲဆိုဝင်သွားတယ်လေဝင်သွားမှသိအောင်ဂယုစိတ်ရ။ထွက်သွားတယ်လေထွက်သွားမှသိအောင်ဂယုစိတ်ရတာဖြစ်ပါတယ်။အဲ့ဒါလို့ဂယုစိတ်မှလည်းပဲသတိအားသည်ထိုင်မြဲလာမှဖြစ်ပါတယ်။တတိကနေပြီးတော့အာယုံရှိတဲ့နေရာကိုအစဉ်တစ်ဖြင့်ကြာရောက်ကြာရောက်ကြာရောက်ကြာရောက်ကြာရောက်ပါများမှပြန်လဲပြီးလွားတဲ့စိတ်ထားတွေပါပြီးတော့စိတ်တွေကိုတည်ကြည်နိုင်သမှုဆိုတာဖြစ်ပေါ်လာပါလိမ့်မယ်။ ယောဂီသူတို့ကောင်းအပေါင်းတို့ဒီနေ့ဒီတလုံးတို့ပြီးတော့ရှုပွားရတဲ့နေ့ဖြစ်ချင်းတောင်းဝိရိယကိုလီးပြီးပြီးတော့ရှုရတာဖြစ်လို့ဝိရိယကိုအားစိုက်ပြီးတော့ဖြစ်တဲ့ကိုရှုတဲ့ပုဂ္ဂိုလ်ကြီးလည်းပဲမထင်မရှားဖြစ်နေတဲ့ဆိုရင်ယဉ်ချိန်နှလေးမှာဆုစိတ်ပြီးတော့အားလေးနဲ့ထည့်ပြီးဆုစိတ်ရမှာဖြစ်ပါလေဆုစိတ်ခြင်းဟာဝိရိယကိုဝိရိယအားကိုဖြစ်စေခြင်းမှာပဲဝင်လေနဲ့ထွက်လေကိုရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်ကြီးလည်းပဲဝင်လေထိထွက်လေထိလို့ဂယုစိုက်ပြီးတော့ရှုမှတ်ပွားများမှာဖြစ်ပါလေဒါကြောင့်မလို့မိမိတို့အနေနဲ့အခုပြောခဲ့တဲ့အတိုင်းဝင်လေထီထွက်လေထီဝင်လေထီထွက်လေထီရဲ့လို့ထို့အတိုင်းပဲရှုမှတ်ပွားများအားထုတ်ကြပါစို့